ချင်းပြည်နယ်မင်းတပ်မြို့မှာဆေးအနာရှင်ဆန့်ကျင်ဆန္ဒပြသူတွေနဲ့ဖွဲ့စည်းထားတဲ့မင်းတပ်မြို့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ရင်အားတိုးထားတဲ့စစ်ကောင်စီတပ်တွေအကြားဒီကနေ့ထိတိုက်ရင်ဆိုင်တိုက်ပွဲဖြစ်ပွားနေတာပါ။ညနေပိုင်းမှာပြစ်ခတ်မှုခိတ္တနာပြီးညှိနှိုင်းမှုတွေလုပ်ခဲ့ပေမဲ့အဖြေထွက်မလာဘူးလို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။မင်းတပ်မြို့ပြစ်ခတ်မှုအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်နန်ကွန်းအင်ကပြောပြပေးပါမယ်ခင်ဗျာ။
ပြီးခဲ့တဲ့ရက်ပိုင်းထဲကဆက်လို့စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေကြားအပြန်အလှန်ပြစ်ခတ်နေကြတဲ့ချင်းပြည်နယ်မင်းတပ်မြို့မှာနောက်ထပ်အင်အားဖြည့်ထားတဲ့နတ်ဆက်ကစစ်ကောင်စီတပ်တွေနဲ့ဒီနေ့တိုက်ပွဲထပ်ဖြစ်ခဲ့တာပါ။မင်းတပ်မြို့ဝင်6မှန်ခန့်กว่าကနေမြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့တာကြောင့်ပရမခန့်စစ်နေရာကနေဆုတ်ခွာခဲ့ရပြီးဒုတိယခန့်စစ်နေရာကနေခုခံကာကွယ်နေရတယ်လို့မင်းတပ်မြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့လူငယ်ခေါင်းဆောင်တို့ကဒီဝေကိုပြောပါတယ
်ကျွန်တော်တို့ခန့်စစ်3ချက်လုပ်ထားတယ်ပေါ့နော်မြို့ကလေ6မိုင်နားမှာတစ်ခုဒီက5မိုင်နားမှာတစ်ခုဒီကမြို့အဝင်နားမှာတစ်ခုစစ်3ခုလုပ်တယ်ကျွန်တော်တို့အဲအတားအဆီးကမရတော့နောက်ဆုံးပဲရတယ်အခုသူတို့ပထမအတားအဆီးနားမှာဆက်ကြီးအထိုင်ထားတော့မှဒီဘက်ကိုတောက်တော့ထုနေတယ်ဟိုလက်နဲ့ကြည့်တော့ဆက်သိန်းသားကြီးနဲ့တင်တာပခုံးထမ်းလောင်ချာရောပါတယ်ဟိုကျွန်တော်တို့ကတူမီးရည်နဲ့ဖြစ်နေတယ်ဟုတ်တယ်လက်ကြည့်နေပါထုနေတယ်ကျွန်တော်တို့ဒုတိယစီးမှာတော့ဒီကျွန်တော်ရပ်တော့ဆက်တားနေတယ်
မင်းသားမျိုးကိုသိမ့်ပိုက်နိုင်ဖို့စစ်ကောင်စီတပ်ဖွဲ့အင်အားများပြားနဲ့ပခုတ်ကူမျိုးကနေတစ်စမင်းသားဘက်ကိုလာတာရှိတယ်လို့ကမလက်ဘက်ကနေမင်းသားဘက်ကိုလာတဲ့စစ်ကူအဖွဲ့တွေနဲ့ပါတိုက်ခိုက်နေတာဖြစ်တယ်လို့ကာကွယ်ရေးတပ်ဖွဲ့လူငယ်တူကပြောပါတယ
်ချင်းပြည်နယ်ပြည်မှာတို့ဝင်လာတယ်စစ်ကူအတွက်တို့ဝင်လာပြီးတော့လာပြစ်တော့ဖယ်ဖယ်တက်မလို့ဒီတို့လူငယ်ရေနေနဲ့ပြန်ပြစ်တာပေါ့တိုက်အင်အားက300လောက်ရှိတယ်ကစားပြီးနေတက်လာတာဒီနေ့တိုက်အင်အားလည်းများတာကိုလက်နဲ့ကြည့်နေပါလာကြတယ်ဆိုတော့ကံလက်ကလည်းအဲ့ဒီရေတိုးရလမ်းကျိုးရှိတယ်။မင်းတပ်တွေကလမ်းကျိုးပေါ့။အဲ့လမ်းကျိုးမှာသူတို့ဝင်သွားတာ။ဝင်တော့အစ်တင်နေခုကျော်ခဲပုံအဲ့ဒါတွေကိုသူတို့စက်ကြီးနဲ့ရှင်းဝင်လာတော့ဟိုကပြစ်ကြတာ။ဟိုကထိတ်ကြတယ်။အစ်ကံအထက်နားလေးမှာအဲ့မှာလည်းအဲ့တခုပြစ်နေတော့လ
ေ။အပြန်လှန်ပြစ်ခတ်မှုမှာစစ်တပ်ဘက်ကတုံယောက်ကြပြီးသူတို့ဘက်ကတော့အသေးဆုံးမရှိဘူးလို့ပြောပါတယ်။တိုက်ပွဲနဲ့ပတ်သက်လို့တပ်မတော်ကိုမေးမြန်းဖို့ဆက်တွယ်ခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူး။ညနေပိုင်းမှာနှစ်ဖက်ပြစ်ခတ်မှုတွေရပ်တွားချင်းစစ်တပ်ဘက်ကဖမ်းဆီးသူတွေကိုပြန်နှုတ်ပေးဖို့တောင်းဆိုခဲ့ပေမဲ့အဆင်မပြေခဲ့ပါဘူ
းခုကျွန်တော်တို့၃နိုင်ခွဲလောက်ကစားနားတယ်နားနေရမှာသူတို့နည်းနည်းညှိနှိုင်းထားတဲ့ဟာရှိသေးလို့ညှိနှိုင်းတဲ့အဖြစ်မထွက်သေးလို့ကျွန်တော်တို့စောင့်နေကြတာကျွန်တော်တို့အဖမ်းခံကလေးကြီးဆက်နေတော့ပြန်ဆောင်ပေးဖို့ပြီးတော့လက်ရှိကျွန်တော်တို့တက်ကိုထိုးစီစဉ်လာတဲ့ဟာဒီတော့ကိုပြန်ဆောင်ပေးဖို့တောင်းဆိုတယ်ကျွန်တော်တို့ဘက်ကသိတော့မယုံရဘူးဗျသူတို့တွေကအစာကလေးကမယုံရဘူးဆိုတော့တော်တော်ဆယ်တော့သူတို့ကကျွန်တော်တို့ကိုမနစ်ကစားမိကမှအမြောက်ကြည့်နေတမ်းဖြစ်တယ်ကျွန်တော်တို့ဘက်ကလည်းရှိရတူမီနဲ့ပြန်ပြစ်ကြတယ်ကျွန်တော်တို့ဘက်ကတော့သူတို့တယောက်မှမထိခိုက်သိတော့စစ်ဘက်ကသုံးဦးကတော့ထိခြားတယ်သုံးသွားတာနဲ့ဦးကထိခြားတယ်တဦးကတန်ရာရတာလားထိခြားလားမသိဘူ
းအခုလိုပြေခတ်မှုတွေကြောင့်မင်းတပ်မျိုးဒေသခံမီတာစုအများပြားသိမ်းရှောင်နေရပါတယ်ဒေသခံလည်းပြောပြတာက
တင်းချောင်ကြတယ်တချို့ကြတော့အင်းထဲမှာပဲတိုးတွေခတ်ပြီးတော့နေကြတယ်တင်းချောင်တာကတော့တပတ်လောက်ရှိမှတင်တယ်ဒါကသမ္မန်ချက်ကိုပြောတာပေါ့
မနေ့ညနေကလည်းမင်းသားမျိုးဝင်ခေါကွင်းနန်းမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့ရင်နန်းကိုမင်းသားမျိုးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကနေပြစ်ခတ်တိုက်ခိုက်ခဲ့လို့စစ်တပ်ဘက်ကကြာဆုံးတိုင်ရန်ရရှိခဲ့တယ်လို့ရင်းလူလည်းပြသခဲ့ပါတယ်မနေ့ကပြန်လာပြစ်ခတ်မှုတွင်တပ်ဖွဲ့ဝင်တူတိုက်စုံခဲ့ပြီး၃ဦးတိုင်ရန်ရပြီးတော့ရင်းလူစီးပြသခဲ့တယ်လို့စစ်ကောင်စီထုတ်ပြန်တဲ့သတင်းတွေမှာဖော်ပြခဲ့ပါတယ်။ဧပြီလ24ရက်နေ့ကစစ်ကောင်စီတပ်ဖွဲ့တွေကဖမ်းဆီးသွားတဲ့ဇန္နပြမျိုးသားမျိုးရမီစုစုပေါင်း9ဦးကိုပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပေမဲ့ပြန်မလွှတ်ပေးခဲ့ရကနေစစ်တပ်နဲ့မင်းတပ်ဒေသခံပြည်သူတွေကြားတင်းမာမှုဖြစ်ပွားခဲ့ပြီးအဲ့ဒီညမှာပဲအပြန်အလှန်ပြစ်ခတ်မှုတွေစတင်ခဲ့တာပါ။စစ်တပ်ဘက်ကတေဆုံသူစုစုပေါင်း15ယောက်သမန်လည်းရှိနေတယ်လို့ဒေသခံတွေကပြောပေမဲ့အတိအကျသိပြုဖို့ခက်ခဲတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။